မပြည်မှာလက်နက်ကိုင်အဖွဲ့အမျိုးမျိုးရှိတဲ့အနေနဲ့နောက်ဆုံးပေါ်အဖွဲ့ဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖြစ်ပါတယ်။စစ်အာဏာသိမ်းမှုကောက်ွက်တာတွေကိုစစ်တပ်ကတိုက်ခိုက်နေလို့ပြည်သူကိုကာကွယ်ဖို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ထောက်ခံမှုအများဆုံးရတဲ့အဖွဲ့လို့ပြောနိုင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့က CNN သတင်းတောက်ချင်းပြည်နယ်အိန္ဒိယနယ်စပ်ကဗစ်တိုးရီးယားစခန်းကိုသွားရောက်လေ့လာပါတယ်။စစ်ပီ4000ကျော်ကိုတင်နန်းပေးပြီးပြီလို့တင်နန်းပေးတဲ့ချင်းအမျိုးသားတပ်ဦးကဆိုပါတယ်။မြို့နယ်တိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေပါတယ်။ KIA ကချင်းလူမျိုးရေးတပ်ကလည်းကတာကောလင်းထိကျိစားတဲ့ဒဂိုင်းတိုင်းမြို့နယ်တွေမှာ PDF ပြည်သူ့တပ်ဖွဲ့တပ်တွေနဲ့ပူးတွဲပြီးတော့အာဏာသိမ်းတပ်တွေကိုတိုက်ခိုက်နေကြောင်းဇူလိုင်လ9ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာဖော်ပြပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတွဲခွဲနိုင်ဖို့အတွက်အာဏာသိမ်းတပ်ကမိမျိုးစုံနဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ပြည်သူ့ဖက်ဒရယ်တပ်မတော်ပေါ်ထွက်လာမှာကိုစိုးရိမ်နေပုံရပါတယ်။
အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်တစ်ခုကစစ်ဘက်ဆိုင်ရာကျင့်ဝတ်ကိုအရင်ဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။ထိတွေ့တိုက်ခိုက်မှုဆိုင်ရာစီမင်းစည်းကမ်းနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာစစ်ဥပဒေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေပါတယ်။စစ်စင်ရေးလုပ်တဲ့အခါရရသားပိုင်ဥစ္စာပစ္စည်းထိခိုက်ပျက်စီးမှုမရှိအောင်လုပ်ဖို့ဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အုံတွေကိုလေးစားဖို့ညွှန်ကြားထားပါတယ်။ဆရာနာရှင်စနစ်ရဲ့ထောက်တိုင်တွေကိုပြစ်မှတ်ထားပေမဲ့လက်နက်ချအညံ့ခံလာတဲ့တပ်သားတွေကိုဂျနီဗာစာချုပ်ပါပြဋ္ဌာန်းချက်တွေအတိုင်းလူကုန်သိက္ခာနဲ့အညီကောင်းမွန်စွာဆက်ဆံရမယ်လို့ဆိုထားပါတယ်။လက်နက်ချအညံ့ခံသူရဲ့မိသားစုကိုအတိပေးဖို့လည်းအတတ်နိုင်ဆုံးစူးစမ်းရမယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အဓိဋ္ဌာန်ပြုချက်တွေထဲမှာဖက်ဒရယ်နိုင်ငံသစ်အတွက်အသက်ဆုံးမှုကိုလည်းထည့်သွင်းထားပါတယ်။
အနာသိတက်ကတော့ပြည်သူ့ကာကွယ်စောင့်ရောက်ရေးမှာအတော်ကြီးအားနည်းတယ်လို့ပြည်သူ့ဘက်ကကူးပြောင်းလာတဲ့ကလောခလာရခွန်နစ်ကဒုဘူးညွန့်နိုင်ကဆိုပါတယ်။ဘာသာရေးအဆောက်အုံကိုမဖြစ်ကပ်ဖို့နဲ့စာတင်ကြောင်းမှာတတ်မဆွဲဖို့သိတဲ့လူတိတ်နေတယ်လို့ဆိုပါတယ်။ပြည်တွင်းစစ်ကိုရေရှည်ဆင်နွှဲလာတဲ့အနာသိတက်ဟာမင်းမြင်သမျှလူကိုရန်သူလို့တတ်မှတ်တယ်လို့ဆိုပါတယ်။အထက်မြမပြည်ကိုအင်္ဂလိပ်ကိုလိုနီအစိုးရတင်ပိုက်ချိန်ကစပြီးဒေသခံပြည်သူကိုရန်သူလိုသဘောထားတဲ့ဓလေ့စတင်ပေါ်ပေါက်လာပါတယ်။ပြည်သူစန့်ကျင်မှုကိုရင်ဆိုင်နေရတဲ့ကိုလိုနီတပ်ရဲ့အဓိကရန်သူဟာပြည်သူဖြစ်လာပါတယ်။ဒါကြောင့်ပြည်သူလူထုကိုတိုက်ခိုက်တဲ့နေရာမှာအင်္ဂလိပ်ကိုလိုနီတပ်နဲ့အာဏာသိမ်းတပ်ဟာအသွင်တူကြပါတယ
်။ပြည်သူစန္ဒလေးစားတဲ့အစဉ်အလာအာဏာသိမ်းတပ်မှာမရှိပါဘူး။ဒါကြောင့်လဲ1958ကစပြီးရွေးကောက်တင်မြှောက်တဲ့ပြည်သူ့ကိုယ်စားလှယ်အစိုးရတွေကိုဖြုတ်ချပြီးအာဏာသိမ်းလာခဲ့တာဖြစ်ပါတယ်။ဘဝရည်ရည်နဲ့ကိုဂျိုးစီဝါကိုအဓိကထားတဲ့ပြည်သူလူထုဟာသူများကြိုးဆွဲရပါသွားတတ်တယ်လို့စိတ်သက်စစ်စင်ရေးဌာနရဲ့1958အစီရင်ခံစာမှာဖော်ပြပါဗျာ။အဲ့ဒီအချိန်ကစပြီးပြည်သူလူထုကိုစစ်တပ်ကဩဇာပေးလာတာဖြစ်ပါတယ်။တိုင်းပြည်လုံးအုံကြွကန့်ကွက်ဆန္ဒပြတဲ့1988မှာအာဏာသိမ်းတပ်ပြန်ပေါ်လာပါတယ်။ဗိုလ်ချုပ်မှူးကြီးကစပြီးအရာရှိအရာခံအကြက်တပ်သားတွေကိုကြိုးရှာကြပါတယ်။စစ်တပ်တိုးချဲ့တာကြောင့်လူစိုးကြပိုးနဲ့ညာစိုးမှုကျူးလွန်ထားသူတွေတတ်ထဲရောက်လာတာမို့စိတ်တက်ရေးရမှာအလွန်နှိမ့်ကျသွားပါတယ
်။အာဏာသိမ်းတပ်ဟာစစ်ရေးစီးပွားရေးဘာသာရေးစတာတွေမှာဝင်ရောက်ပွေနောက်ပြီးတိုင်းပြည်ကိုကျိုးကိုင်နိုင်ဖို့အတွက်အမြဲတမ်းလုံးပန်းနေပါတယ်။စစ်သမိုင်းပြတိုင်းမှာစစ်ဘူးရေးရာအပြင်စက်ကူဇက်မဆလာဇက်ငါးမွေမြူရေးဇေဒီပတိုးမိထလန်ဒေစိတ်ကောက်ကွင်းအင်ညာစတာတွေတပ်ပရဏံပေါင်းပြတ်တာထားတာကိုကြည့်ရင်စစ်တပ်ဆွတ်ဖက်တဲ့နေမျိုးကိုခံမနိုင်ပါတယ်စစ်တပ်ပြောသမျှတပြည်လုံးကယုံရမယ်ပုံစံကိုတီထွင်ထားတာဖြစ်ပါတယ်ဒါပေမဲ့ခေတ်လူငယ်တွေဟာအာဏာသိမ်းတပ်ကိုအယုံကြည်မရှိကြတော့ပါဘူးစီအာနာသိမှုကိုလက်မခံနိုင်လို့ဖေဖော်ဝါရီလ12ရက်နေ့ကတက်ခထွက်လိုက်တဲ့ယာရုအမြင့်ဆုံးအရာရှိဟာကလောအခြေစိုက်ခလာရခွန်နစ်ကပုံမှုညွတ်နိုင်ဖြစ်ပါတယ်စီအာနာသိမ်းတာဟာတိုင်းပြည်ကိုစစ်တပ်ကအမှောင်တွေဆွဲခေါ်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပါတယ်နိုင်ငံရေးဝင်ရှုပ်တဲ့တပ်မတော်ရဲ့လှုပ်ထုံးလုပ်မှုကိုမကြိုက်သူတွေတက်ထဲမှာအများကြီးရှိတယ်လို့ဆိုပါတယ်အနာသိမ့်တက်ကနေပြည်သူ့ကာကွယ်ရေးတပ်မတော်ကိုကူးပြောင်းလာသူတွေ တဖြည်းဖြည်းများပြားလာတာဟာပြည်သူတော်လှန်ရေးအတွက်တခြားတအားဖြစ်ပါလိမ့်ခင်ဗျာ။